မင်္ဂလာပါကျမအင်ဂျင်နိုင်ပါရှင်အာနာသိမ့်မှုကိုဆန့်ကျင်တဲ့နှီးမျိုးစုံဆန္ဒပြပွဲတွေကိုစစ်ကောင်စီကအကြမ်းဖက်ဖိနှိပ်ဖြိုခွဲနေတဲ့ကြားကမြန်မာနိုင်ငံတဝန်း The Base စစ်ကြောင်းတွေနေ့စဉ်ထွက်ပေါ်နေတာပါမော်ရမြို့မှာဆိုရင်တနင်္ဂနွေနေ့ကလုံခြုံရေးတပ်တွေပြစ်ခတ်ဖြိုခွဲဖမ်းဆီးနေတဲ့ကြားကချီတက်ဆန္ဒပြပွဲတွေမြို့အနှံပြုလုပ်ခဲ့ကြပါတယ်စစ်အာဏာသိမ်းပြီးရက်ပေါင်း60နီးပါးရှိလာတော့မယ့်အချိန်ထိအင်အားသုံးဖိနှိပ်နေတဲ့ကြားက The Base တိုက်ပွဲတွေဘာကြောင့်ဆက်ပြီးဖြစ်နေသလဲအာဏာသိမ်းမှုကိုဆန့်ကျင်တဲ့ຫນွေဦးတော်လှန်ရေးလှုပ်ရှားမှုဟာရေဒိုလာရေရှည်ဖြစ်မှလားစတာတွေနဲ့ပတ်သက်လို့မုံရွာလူထုတပိတ်တိုက်ပွဲကော်မတီခေါင်းဆောင်တအုပ်ဖြစ်တဲ့ကိုဝင်မိုးနိုင်ကို VOA ကဆက်သွယ်မေးမြန်းထားပါတယ်ရှင
်အဓိကကတော့ဟိုကျွန်တော်တို့က2021ຫນွေဦးတော်လှန်ရေးနိုင်ငံတော်အာဏာကိုစစ်အုပ်စုကအတမလူလူလိုက်တဲ့ဖြစ်စဉ်ကိုကျွန်တော်ဆန့်ကျင်ကန့်ကွက်တဲ့ဒီຫນွေဦးတော်လှန်ရေးတိုက်ပွဲကိုကျွန်တော်တို့ကဟိုတောက်တိုင်၃ခုဖြစ်နေကျွန်တော်တို့ရှုမြင်ပါတယ်ခင်�ျလူထုလှုပ်ရှားမှုတပိတ်တိုက်ပွဲတွေကဒါတောက်တိုင်တစ်ချောင်းဖြစ်တယ်။နောက်တစ်ခုကတော့ပြည်သူ့ဝန်ထမ်းတွေရဲ့ရုံးမတက်တဲ့ CDM လှုပ်ရှားမှုရှိမယ်။နောက်တစ်ခုကတော့ CRPH ရဲ့ဦးဆောင်မှုအောက်ကနေရက်ကြီးအစ်စင်ဒီမှာကျွန်တော်တို့တက်နိုင်ကြများအာဏာဖီဆန်ကြမှုလှုပ်ရှားမှု၃ခုဆိုပြီးတော့ဒီလိုတောက်တိုင်၃ခုနဲ့ကျွန်တော်ရဲ့ຫນွေဦးတော်လိုင်းရေးကိုထမ်းတင်ထားတယ်လို့ကျွန်တော်တို့ကဒီလိုပဲမှတ်ယူပါတယ်။ဒီတောက်တိုင်၃ခုကလည်းတစ်ခုနဲ့တစ်ခုကအပြန်အလှန်အမိတဲဟဲပြူပြီးဆက်ဆက်နေတယ်လို့ကျွန်တော်ကရှုမြင်ပါတယ်။အဲ့ဒီအတွဲဒီလမ်းမော်တပိတ်တိုက်ပွဲတွေကလည်းကျွန်တော်တို့ပြိုလဲသွားလို့မရဘူး။အခုကျွန်တော်တို့လမ်းမော်တပိတ်တိုက်ပွဲတွေတိတ်အားနေသွားတဲ့အချိန်မှာရက်ကွက်တွေမှာကျွန်တော်အတားဆီးတွေနေသွားတယ်။အတားဆီးနေသွားတဲ့အတွက်သူတို့ဘက်ကအလွယ်တကူဝင်ပြီးတော့ရက်ကွက်တွေတဲကိုဝင်ရောက်စီးနှင်းလို့ရတယ်။ညတကောင်စင်းစစ်တာမျိုးတွေလှုပ်တယ်။ဒီလိုလှုပ်လာတဲ့အချိန်မှာကျွန်တော်တို့ဒီတက်ကြွလှုပ်ရှားသူတွေအပြင်ရုံးမတက်ဘဲအာဏာဖီဆန်နေတဲ့ပြည်သူဝန်ထမ်းတွေကိုပါအနေရရှိလာတဲ့အခြေအနေမျိုးဖြစ်တယ်။ဆိုတော့ကျွန်တော်မြင်တာကတပိတ်တိုက်ပွဲရှိနေခြင်းဒီတစ်ဖက်က CDM လှုပ်ရှားမှုကိုပါကျွန်တော်တို့အကာအကွယ်ပေးနိုင်တယ်လို့တစ်ဖက်က CRPH အောက်ကရက်ကြီးအစအာဏာဖီဆန်မှုကိုလည်းကျွန်တော်တို့ကကောင်းကောင်းဟိုအရှိန်ထိန်းထားနိုင်တယ်ပေါ့နော်။ဆိုတော့တစ်ခုခုကြာသွားတာနဲ့ကျွန်တော်တို့ကကြံနေတစ်ခုပါလိုက်ပြီးတော့ပြိုလဲသွားတဲ့အခြေအနေမျိုးလို့ကျွန်တော်တို့ကရှုမြင်တယ်။ဒီအတွက်ကြောင့်ကျွန်တော်တို့လမ်းမော်တပိတ်တိုက်ပွဲဟာအမာခံနေနဲ့ကျွန်တော်တို့ဆက်ရှိနေရမယ်လို့ကျွန်တော်တို့ဟိုဒီနေ့သုံးသပ်ပါတယ်။ဒီအတွက်ကြောင့်ဒီနေ့အထိကျွန်တော်58ရက်မြောက်နေ့အထိမုံရတပိတ်ကော်မတီနေနဲ့တော့လမ်းမော်လူထုတပိတ်စစ်ကြောင်းတွေကိုကျွန်တော်တို့ဆက်ပြီးတောင်းခံထားတာဖြစ်ပါတယ်ခင်ဗျ။
အဲ့တော့ຫນွေဦးတော်လန်ရေးကရေတိုလားရေရှည်လားရှင်
။ရေရှည်ပါခင်ဗျ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့စီမားဒီလိုမျိုးစစ်အာဏာကိုပုံစံမျိုးမျိုးနဲ့တင်းတဲ့ဟာကိုကျွန်တော်တို့တွေ့ကြုံနေရှိခဲ့ကြပြီ။အခုဒီ2021မှာကျွန်တော်တို့ကြုံရတဲ့အနေအထားကတော့သူတို့ဘက်ကအာဏာထိန်းတာလို့အကြောင်းပြတာဖြစ်တဲ့အတွက်ကျွန်တော်တို့အနေနဲ့1950ရှိခုနစ်ကနိုင်ငံတော်အာဏာကိုဝင်ရုပ်ဥနုထံကနေဘူဂျူကြီးနေဝင်ကလွှဲယူလိုက်တဲ့အခြေအနေမျိုးလို့ပြောရမှာပေါ့နော်ဒီမှာတမိုင်းထဲမှာပဲကျွန်တော်ပြန်သင်ခန်းစရာယူစရာရှိတာကနှစ်နှစ်58ကနေ1960အထိအာဏာသိမ်းပြီးတဲ့နောက်မှာ60မှာရွေးကောက်ပွဲပြင်ကျင်းပပြီးတော့လည်းပဲ62မှာကျွန်တော်နှစ်ပေါင်းအကြာကြီးအာဏာဆက်အာဏာပြန်ပြီးတော့ဟိုတောက်လျှောက်သိမ်းယူခဲ့တယ်ဆိုရဲတမိုင်းချောင်းကလည်းရှိတယ်ဒါအပြင်လက်ရှိဖြစ်နေတဲ့အခင်းကျင်းမှာကျွန်တော်တို့မြင်တာကစစ်အုပ်စုဆက်သွားခြင်းနဲ့လမ်းကြောင်းတွေလူထုကထောက်ခံတဲ့နိုင်ငံရေးသမားတွေဒီမိုကရေစီအင်အားစုတွေမပါတော့သူတို့နဲ့စစ်အုပ်စုနဲ့လက်ဝေကံနိုင်ငံရေးအစုအဖွဲ့များနဲ့ပဲရှေ့ဆက်သွားမဲ့အခင်းကျင်းတစ်ခုကိုဖန်တီးဖို့ကြိုးစားနေတယ်လို့ကျွန်တော်တို့ကတော့သူတို့ရဲ့သတင်းမီဒီယာတွေထုတ်ပြန်ချက်တွေသတင်းစာရှင်းလင်းပွဲတွေမှာပြောကြားချက်တွေကဒီလိုရှုမြင်ပါတယ်အဲ့ဒီအတွေ့ကျွန်တော်တို့ကလက်ရှိတိုက်ပွဲဟာကျွန်တော်ရေရှည်တိုက်ရမယ့်တိုက်ပွဲလို့ကျွန်တော်မြင်ပါတယ်။ရေဒိုအနေနဲ့ကျွန်တော်ဒီတလားနှစ်လားလောက်ကျွန်တော်လမ်းမော်ထွက်ဆန္ဒပြလိုက်ရုံနဲ့ဒီစစ်အုပ်စုကိုဟိုအပြုတ်တိုက်နိုင်မယ်ဆိုတာမျိုးကတော့ကျွန်တော်ဟိုတမိုင်းကြောင်းရလဲကျွန်တော်မဖြစ်နိုင်ဘူးလက်ရှိအနေထားရဆိုရင်လဲကျွန်တော်ဟိုဟိုတော်တော်လေးရုန်းကန်ပြီးတော့တောက်ခံနေရတဲ့အခြေအနေကိုကြည့်ရင်သိတာတယ်ပေါ့နော်။ဒီအတွက်ဒီတိုက်ပွဲကတော့ကျွန်တော်ရေရှည်ဆက်ပြီးတဲ့အခါကျအာဏာဖီဆန်ပြီးတော့တိုက်ရမယ့်တိုက်ပွဲလို့မြင်တယ်
အဲ့တော့နွေဦးတော်လန်ရေးကရေရှည်သွားမယ်ဆိုရင်ဒီစစ်တပ်ကတော်တော်လေးပြင်းထန်ဖိနှိပ်နေတဲ့အခါကျတော့ဟိုတကယ်ပဲအခုဒီတပိတ်စစ်ကြောင်းနေလုံနေတာတွေအကုန်လုံးကတကယ်ဟိုရေရှည်အတွက်သွားနိုင်မယ်လို့မြင်လားရှင
်ကျွန်တော်တို့နားလေတာကတော့ဒီလမ်းမော်တပိတ်တိုက်ပွဲတွေဟာသူ့ရဲ့အချိန်ကန့်သတ်တစ်ခုတော့ရှိမယ်ပေါ့ဆိုတော့မုံမြာအနေနဲ့တော့ကျွန်တော်တို့အခုတက်နိုင်သမျှတော့တောက်ခံထားရတယ်အခုဒီနေ့ဆိုရင်ပဲကျွန်တော်ရဲ့လုံနိုင်တဲ့ပေါင်တွေကတဖြည်းဖြည်းကျင်းတဲ့ပိုပြီးကျင်းလာတဲ့အခြေအနေမျိုးရှိတယ်နော်ဆိုတော့ကျွန်တော်တို့ကတော့ဆက်စွာပြောသလိုပဲရေရှည်ဆိုတဲ့ပုံစံမှာဒီတပိတ်တိုက်ပွဲကိုကျွန်တော်ကလမ်းမမှာလူတွေအများကြီးကလမ်းမတွေထက်ကိုထွက်ပြီးတဲ့အခါကျတော့ဆန္ဒပြတွေဖြစ်ကြတာနေပေါ်ကြတယ်ဆိုတဲ့ပုံစံမျိုးကနေတခြားအားလုံးလည်းပါဝင်လို့ရမယ်တစ်ဖက်အတွက်လည်းစစ်အုပ်စုကိုလည်းအထိနာစေမယ်နောက်ကျွန်တော်ရဲ့လုံရဲ့အရာလည်းဒါဟာအာနာဖီဆန်နေဆိုတာကို PPP မြင်ထုတ်ပေါ်ပြသနိုင်တဲ့ပုံစံမျိုးတွေကိုတော့ကျွန်တော်ပြောင်းလဲစဉ်းစားနေတယ် ကိုရှေ့ရှောက်မှာတော့ကျွန်တော်တို့ကဒီလမ်းမော်တပိတ်တိုက်ပွဲကိုပဲတခြားပုံစံအနေနဲ့ကျွန်တော်တို့ဘယ်လိုပုံစံပြောင်းမလဲဆိုတော့စောစောကကျွန်တော်ပြောသူအားလုံးလည်းပါဝင်လို့ရမယ်တစ်ဖက်ကိုလည်းအရှိုက်ကြီးစေမယ်နောက်လောက်ရရလည်းကျွန်တော်အာနာဖီဆတ်မှုကိုပြပြပြပြပြလို့ရမယ်ပုံစံမျိုးကိုပြောင်းမှုအတွက်ကျွန်တော်စဉ်းစားနေ
ဒီမုံရလူတို့တပိတ်တိုက်ပွဲကိုဥဆောင်တဲ့ကော်မတီအနေနဲ့အခုဒီတပိတ်စစ်ကြောင်းတွေကိုဖြိုခွဲခံရတဲ့အခြေအနေရပါတော့ပြစ်ခတ်ခံရလို့တိတ်ဆုံသွားတဲ့သူတွေဒါမှမဟုတ်တရားရတဲ့သူတွေအခြေအနေပေါ့နော်ဟိုဖမ်းဆီးခံရတဲ့သူတွေအခြေအနေအဲ့ဒါမျိုးတွေရောဘယ်လိုစင်းပြည့်စုံထားပါလဲရှင်အခုလောလောဆယ်ဆိုရင်တော့ကျွန်တော်ဒီမုံတပိတ်ကော်မတီတွင်းမှာပဲကျွန်တော်ချင်းလေးတွေဖွဲ့ပြီ ဒီဖေဗရူလာ9ရက်ကျွန်တော်လမ်းမော်လူထုတိုက်ပွဲစတင်ပြီးမာဆက်9ရက်အတွင်းမှာကျွန်တော်ဆက်5ရောက်ကျွန်တော်ကြာဆုံးသွားခဲ့ပါပြီကျွန်တော်ထိခိုက်ဒဏ်ရာရတဲ့လူတွေလည်းကျွန်တော်5ဆယ်ဝန်းကျင်ရှိပါတယ်ဖမ်းဆီးထိန်းသိမ်းထားခံထားရတဲ့လူကတော့တရားရုံးမှာကျွန်တော်ရမန်းနေပါတယ်ယူပြီးတော့ပုံမှန်တက်ပြီးတော့ဖမ်းဆီးထိန်းသိမ်းခံထားရတဲ့သူကတော့ကျွန်တော်10ဦးဝန်းကျင်ရှိတယ်ပ
းနိုင်မယ်ဖြစ်ပါတယ်ရှင်အခုလို VOA မြန်မာပိုင်းကိုအချိန်ပေးပြီးတော့ပေါ့နော်ဖြေကြားပေးတဲ့အတွက်ကိုဝေမိုးနိုင်ကိုကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ